မနက်ငယ်ဆိုင်ရာအမေရိကန်ဥပဒေမူကြမ်းဘာမာ Act of 2021ကိုအမေရိကန်အောက်လွှတ်တော်ကနေပြီးတော့ဧပြီလ6ရက်နေ့မှာအတည်ပြုလိုက်ပါတယ်။ဒီဥပဒေမူကြမ်းမှာမြန်မာဒီမိုကရေစီရေးကိုကူညီအားပေးဖို့နဲ့အာဏာသိမ်းစစ်ကောင်စီကိုဖိအားပေးဆောင်ရွက်သွားဖို့အချက်တွေပါဝင်ပါတယ်။ဒီမူကြမ်းဥပဒေအတည်ဖြစ်လာဖို့စီယုံလုံဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့မေရီလန်းပြည်နယ်ချင်းတိုင်းသားများအဖွဲ့မှအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကိုကျွန်တော်ကပဲဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေ Burma Act of 2021ကိုဧပြီလ6ရက်နေ့မှာအမေရိကန်အောက်လွှတ်တော်မှာ Democrat နဲ့ Republican ပါတီနှစ်ခုစလုံးကထောက်ခံပြီးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလကစတင်ပြီးအမေရိကန်လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းဥပဒေဖြစ်လာခဲ့ရင်မြမဒီမိုကရေစီအရေးလှှရှားမှုအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်လို့မြမဒီမိုကရေစီအရေးလှှရှားဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကပြောဆိုပါတယ
်။နိုင်ငံရေးအရာစံတမရေးအရာအထောက်အကူအများကြီးဖြစ်လာမယ်။နံပါတ်၁ကနိုင်ငံချေးဝင်ကြီးဌာနမှာစိတ်ရဖာမဲ့မှာ special coordinator ဆိုတဲ့နေရာအသစ်ကိုရှိရမယ်တဲ့အတတော်လေးကောင်းတယ်နောက်တစ်ချက်က accountability ဆိုတာဟာအခုစစ်တပ်ကချုပ်ဖောက်နေတဲ့ဟိုကတော်များများရှိတယ်အဲ့ဒါဟာကိုလည်းဟိုအရေးယူသွားမယ်ဆိုတာပါတယ်ပြီးတော့နောက်တစ်ချက်က humanitarian assistance လူသားချင်းစာနာထောက်ထားပတ်ဖို့ပြီးတော့ civil society တို့အတွက်ဆိုပြီးတော့290 million US dollar million ကိုထောက်ပံ့မယ်တဲ့
ဟုတ်ကဲ့
ဆိုတော့တော်တော်လေးအသက်အရှာကောင်းတယ
်ဟုတ်ကဲ့ဆိုတော့ဒီဥပဒေမူကြမ်းကိုအတည်ပြုလိုက်ပြီဆိုတော့ဥပဒေမူကြမ်းဥပဒေဖြစ်လာဖို့အတွက်ဘာတွေဆက်လုပ်ရအောင်မလဲခင်ဗျာ
ဆက်စင်ကြံသေးတယ်နောက်တစ်ဆင့်ကတော့အထက်စွတ်တော်စီလိုက်ကအတည်ပြုဖို့လိုတယ်မေရီလန်းရဲ့စီနေတာဘန်ကာဒင်ကလေးဒီဟာကိုပေါင်းသလုပ်လိုက်တယ်ဒါပေမဲ့အခုထိကျွန်တော်တို့ရီပါဘလစ်ကန်စီနေတာဖက်ကလေးတယောက်အတော်မှအခုထိအတည်မပြုရသေးဘူးဒါကြောင့်မို့ဟိုအဓိကကျွန်တော်တို့ဒီအင်ဂျာနာတို့ကျွန်တော်တို့ဗမာပြည်ကလူများတဲ့နေရာတက်ဆတ်တို့အိုဟိုင်းယိုတို့များများအက်ဒဗိုကေစီလုပ်ဖို့လိုတယ
်။ချင်းတိုင်းရင်းသားနဲ့မြန်မာနိုင်ငံသားတွေအများအပြားရှိတဲ့မေရီလန်းပြည်နယ်ကအထက်လွှတ်တော်အမတ်ဘန်ကာတန်ကတော့လက်မှတ်ထိုးထားပြီးဖြစ်ပေမဲ့စီးနိတ်လွှတ်တော်နိုင်ငံသားရေးကော်မတီအဖွဲ့ဝင်တူဦးဖြစ်တဲ့အင်ဒီယားနာပြည်နယ်ရီပါဘလစ်ကန်အမတ်ထော်ဒီယန်းကပူးတွဲလက်မှတ်မထိုးသေးတဲ့အတွက်ဆက်လက်တိုက်တွန်းဖို့လိုနေသေးတယ်လို့ဇိုသုံးမုံကပြောဆိုပါတယ်။ဒါကြောင့်မြန်မာအများစုရှိတဲ့အိန္ဒိယနာအပါအဝင် Republican အထက်လွှတ်တော်အမတ်တွေကိုစီယုံတိုက်တွန်းကြဖို့သူကလှုံ့ဆော်ထားပါတယ်။ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှဒီမိုကရက်အမတ်25ဦးထောက်ခံထားပြီးဖြစ်ပေမဲ့ Republican အမတ်တဦးတယောက်ကမှထောက်ခံခြင်းမရှိသေးတဲ့အတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဇိုသုံးမုံကတိုက်တွန်းခဲ့ပါတယ်။ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ Global Witness အဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။အခုမြမဥပဒေမူကြမ်း2021မှာအာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ရေနံနဲ့သဘာဝတံဝေလုပ်ငန်းအပါအဝင်ပုံမထိရောက်တဲ့ပိတ်ဆို့အရေးယူမှုတွေကိုလှုပ်ဖို့ပါဝင်တယ်လို့မြမဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီ9နှစ်စာအတွက်အမေရိကန်ဒေါ်လာသန်း450ထောက်ပံ့ပေးဖို့ကိုလည်းပါဝင်တယ်လို့ Global Witness အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်အမေရိကန်အစိုးရအနေနဲ့မြန်မာစစ်အစိုးရအပေါ်ထိရောက်တဲ့ရေးယူဆောင်ရွက်မှုတွေပြုလုပ်ရမှာဖြစ်ပါတယ်။ဒါအပြင်မြန်မာအရေးညှိနှိုင်းပူးပေါင်းဆောင်ရွက်ရမယ့်အရာရှိတူဦးကိုလည်းအမေရိကန်အစိုးရကခံထားရမှာဖြစ်တဲ့အတွက်လုပ်ငန်းတွေပုံမထိရောက်မြန်ဆန်လာမှာဖြစ်ပြီးရိုဟင်ဂျာအပါအဝင်ချင်းပြည်နယ်နဲ့မြန်မာပြည်အနှံ့ကမြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေကျူးလွန်တဲ့ရက်စက်တမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းအရေးယူဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့မေရီလန်းပြည်နယ်ကချင်းတိုင်းရင်းသားများအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကပြောဆိုခဲ့ပါတယ်။